မြန်မာနိုင်ငံကိုစားပြုမေကဘာမြက်သီရီလွင်ခေါ်ဘဲလာဟာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမှာဒေတာစံတော်ချိန်တနင်္ဂနွေနေ့အခုအတန်လှည့်ချိန်မှာကျင်းပနေတဲ့66ချိန်မြောက်မစ်ဝေါ်လ်မေကဘာအလှမယ်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေပါတယ်။ဒီနှစ်ပြိုင်ပွဲအတွက်နိုင်ငံပေါင်း120ကအလှမယ်တွေပါဝင်ရှင်ပြိုင်နေကြတာပါ။အရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းဖိလစ်ပိုင်အင်ဒိုနီးရှားမလေးရှားစင်ကာပူစတဲ့နိုင်ငံကမေကဘာတွေလည်းပါဝင်ပြီးဒီနှစ်2016ခုနှစ်အတွက်မစ်ဝေါ်လ်မေကဘာအလှမယ်ဖြစ်လာနိုင်တယ်လို့ပြောနေကြသူတွေထဲမှာဖိလစ်ပိုင်အလှမယ်ကထိတ်ဆုံးစီးရင်မှရှိနေပါတယ်အသက်18နှစ်အရွယ်မြန်မာနိုင်ငံသူမေကဘာအလှမယ်မြက်သီရီလွင်ဟာစစ်ကိုမလိုလားပဲငြိမ်းချမ်းရေးကိုလိုလားတယ်လို့ပြောပါတယ်ကိုယ်တိုင်လေပြည်ရင်းစစ်ဖြစ်နေတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့ပြီးဒုက္ခသည်ကလေးတွေကိုအားပေးကူညီခဲ့ပါတယ်။မနစ်ကတရုတ်နိုင်ငံမှာပြုလုပ်ခဲ့တဲ့မေကဘာအလှမယ်ပြိုင်ပွဲတုန်းကတရုတ်နိုင်ငံဘွားကနေဒါနိုင်ငံရဲ့မေကဘာအနက်စတာရှာလင်းကိုတရုတ်အစိုးရကပြည်ဝင်ခွင့်ဗီဇာပိတ်ပင်ခဲ့တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။အခုကျင်းပနေတဲ့2016ခုနှစ်ပြိုင်ပွဲမှာတော့စီစဉ်သူတွေကသူ့ကိုပြန်ပြီးရှင်ပြိုင်ခွင့်ပြုခဲ့ပါတယ်ရှင်။